ယူကရိန်းစိုးရရဲ့တရားဝင်ခွင့်ပြုချက်မရဘဲနဲ့ယူကရိန်းနိုင်ငံတွေကိုရုရှားဘက်ကနေလူသားချင်းစာနာတဲ့အကူအညီပေးရေးရင်နှန်းဝင်တာဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ပီတော်ကပြောလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းအရှေ့ဘက်ချမ်းကနေရင်နှန်းတွေကိုဖယ်ရှားရင်ဖယ်ရှားမဖယ်ရှားဘူးဆိုရင်အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရိုးဒ်ကပြောပါတယ်။ဒီအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးသွားဖို့အမေရိကန်ဘက်ကစီစဉ်နေတယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းဒီရင်နှန်းရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဒီလိုတစ်ဖက်သက်လှုပ်ဆောင်လိုက်တဲ့အတွက်ယူကရိန်းအရှေ့ခြမ်းမှာငိုကလေးကစိုးနေတဲ့အခြေအနေတွေပိုပြီးတော့စိုးလာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။ရုရှားရင်နှန်းဟာယူကရိန်းနိုင်ငံထဲကိုတောက်ကြနေကဝင်ရောက်ခဲ့တာပါ။အဲ့ဒီရင်နှန်းဟာယူကရိန်းအာဏာပိုင်ရဲ့တရားဝင်ခွင့်ပြုချက်ကိုရယူခြင်းမရှိခဲ့သလိုနိုင်ငံတကာကြက်ချင်ဤအဖွဲ့ရဲ့စစ်ဆေးမှုပြီးအောင်လည်းမဆောင်ခဲ့ပါဘူး။မဆုံးနိုင်တော့အောင်အချိန်ကြာကြီးစောင့်ခဲ့ရတဲ့အတွက်ကနဦးအကူအညီပေးမှုတွေမှာအဟန့်တားတွေဖြစ်ခဲ့ပြီးတော့အဲ့လိုစောင့်ရတာဟာတီးမခံနိုင်စရာတွေဖြစ်ခဲ့တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးတော့ရုရှားရင်နှန်းယူကရိန်းနိုင်ငံနဲ့ဝင်ရောက်ခဲ့တာကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအကူအညီတွေဟာအမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်ဦးတွေအတွက်အရေးပေါ်လိုအပ်နေတာဖြစ်တယ်လို့လည်းရုရှားဘက်ကပြောပါတယ်။ရုရှားရဲ့လုံဆောင်ချက်အပေါ်မှာနေတူးအဖွဲ့ကလည်းရှုတ်ချလိုက်ပြီးတော့ဒါဟာတိုက်ရိုက်ကျူးကျော်တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။